မေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံနဲ့တွေ့ပွားနေတဲ့ကုန်သွယ်ရေးဆွေးနွေးကြောင်းထိခိုက်နစ်နာနေတဲ့အမေရိကန်လေသမားတွေကိုနောက်ထပ်ထောက်ပံ့ကြေး16ဘီလီယံပေးမယ်လို့ကြော်ရပလင်းနီကပြောပါတယ်သမ္မတအင်ဂျီရောမှာအာလူးစံပြူရေးသမားတွေတို့အတွက်ကုန်ပစ္စည်းထုတ်လုပ်သူတွေခြံရံထားတဲ့သမ္မတကဒီငွေကြေးကအမေရိကန်လေယာဉ်တွေကိုကြီးပွားစေမှာဖြစ်ပြီးဘယ်နိုင်ငံကမှအမေရိကန်စီးပွားရေးနဲ့အမျိုးသားလူညုံရေးပေါ်ဒီလိုအာဏာမသုံးနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေရမယ်လို့ပြောပါတယ်ဒီဒီချင်းဟာအမေရိကန်လေသမားတွေကိုဒုတိယအကြိမ်ထောက်ပံ့တာပါပြီးခဲ့တဲ့နှစ်ကလည်းတရုတ်ကအခွန်စည်းကြက်လို့ထိခိုက်နေနိုင်ရတဲ့လေသမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ကြေးပေးခဲ့ပါတယ်ထောက်ပံ့ရင်းဝေးအများစုကတော့ပေပိဇက်ပြောင်းမြေပင်နဲ့ဂျုံဆိုင်တဲ့လေသမားစီတွေကိုပေးတာပါအမေရိကန်လေယာဉ်စိုက်ပျိုးရေးဝန်ကြီးဆိုနီကလေသမားတွေသက်သာချောင်ကြီးရေးအတွက်သမ္မတထရန့်ဒီလောက်စိုးရင်ပူပန်နေတာမျိုးသူမမြင်ခဲ့ဘူးကြောင်းပြောပါတယ်သမ္မတထရန့်ကသူမှန်လာပြီးလုံနေကြောင်းပြောနေတဲ့အချိန်ထဲမှာပဲကွန်တေယူချမ်းကျင်သူတွေကဒါနိုင်ငံရေးစကားဖြစ်ပြီးလေသမားတွေအနေနဲ့တရုတ်ဈေးကွက်ပြန်လည်ရရှိဖို့ပို့ပြီးစိုးရင်နေကြောင်းပြောပါတယ်